သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဩစတြေးလျနိုင်ငံသမိုင်းရဲ့တချို့အပိုင်းတွေမှာမဲမှောင်တဲ့သမိုင်းတွေရှိခဲ့ပြီးအဲ့ဒီသမိုင်းကြောင်းနဲ့တည်ရောက်မှုတွေကိုလူအများအပြားကလေ့လာနေဆဲဖြစ်ပါတယ်ဥရောပလူဖြူတွေဩစတြေးလျနိုင်ငံကိုအခြေချနေထိုင်လာတဲ့နောက်ပိုင်းဌာနေတိုင်းသားတွေဖြစ်တဲ့ Aboriginal နဲ့ Torres Strait Islander ကလေးတွေဟာမူဝါဒအရာစနစ်အရာသူတို့ရဲ့မိသားစုစီကနေဖယ်ရှားခံရပြီးသူတို့ရဲ့အတိုင်းဝိုင်းမဟုတ်တဲ့လူတွေနဲ့အတင်းအဓမ္မနေထိုင်ခိုင်းတာမျိုးတွေလုပ်ခဲ့ပါတယ်အဲ့လိုလောက်ရကြောင်းသူတို့ခံစားခဲ့ရတဲ့အနိုင်ကျင့်မှုတွေစိတ်ဒဏ်ရာတွေဟာအခုထိမပြောင်းနိုင်တဲ့အနာရွတ်တွေလိုနဲ့နဲ့ရှယ်ရှိုင်းခံစားနေကြရဆဲဖြစ်ပါတယ်ဒီလိုလောက်ရရဲ့နာကျင်မှုတွေကိုဒီကနေ့အထိခံစားနေရသလိုမျိုးဆက်အလိုက်လဲပဲ့တင်တန်တစ်ခုလိုရိုက်ခတ်မှုရှိနေဆဲဖြစ်ပါတယ်အဲ့လိုဖြစ်ရက်တွေကနေအကောင်းဖက်ဆောင်တဲ့အပြောင်းလဲတွေဖြစ်အောင်လူမှုအတိုင်းဝိုင်းတွေကကြိုးစားနေကြပါတယ်အခုဆိုရင်အဲ့ဒီလူတွေကိုအခိုးခံရတဲ့မျိုးဆက်မှလူမြောက်လာသူများ Survivors of the Stolen Generation ဆိုပြီးအတိအမှပြုကြပါရယ်ဒီအစီအစဉ်ကိုဆက်ပြီးမတင်ဆက်ခင်မှာကြိုတင်သတိပေးစရာရှိပါတယ်အဲ့ဒါကတော့ဒီအစီအစဉ်အတွင်းမှာစိတ်မသက်သာစရာအကြောင်းအရာတွေစိတ်ဒဏ်ရာရဖွေရာအကြောင်းနဲ့ကလေးတွေအတင်းအဓမ္မဖယ်ရှားခံရတဲ့အကြောင်းတွေအပြင်ကွေလွန်သွားပြီဖြစ်တဲ့ Aboriginal နဲ့ Torres Strait Islander တွေအကြောင်းပါဝင်တဲ့အတွေ့ဒီအစီအစဉ်ကိုနားဆင်ဖတ်ရှုတဲ့အခါမှာတတိပြုဖို့ကြိုတင်အသိပေးလိုပါတယ်1930ပြည့်နှစ်ကနေ1980ပြည့်နှစ်တွေအထိထောင်နဲ့ချီတဲ့ Aboriginal နဲ့ Torres Strait Islander ကလေးတွေဟာသူတို့နေထိုင်ရာနည်းမြေသူတို့ရဲ့လူမှုအတိုင်းဝိုင်းနဲ့သူတို့ရဲ့မိသားစုဝင်တွေစီကနေအတင်းအဓမ္မဖယ်ရှားခံခဲ့ရပါတယ်အဲ့ဒီအချိန်တုန်းကရှိခဲ့တဲ့အစိုးရရဲ့ policy ကြောင့်အဲ့ဒီကလေးတွေဟာဌာနေတိုင်းသားတွေမရှိတဲ့အစိုးရပိုင် border ဆောင်တွေလူမှုကယ်ဆယ်ရေးလုပ်ငန်းလုပ်ကိုင်တဲ့အဖွဲ့တွေခရီးရန်ဘုံကြီးကျောင်းလိုနေရာတွေကိုအပို့ခံရပြီးလူဖြူစားအတင်းအဓမ္မသွင်းခံခဲ့ရပါတယ်။အဲ့ဒီခေတ်အစိုးရရဲ့အစိုးရအဲ့ဒီလိုလူဖြူတွေနဲ့ကြီးပြင်းလာခြင်းအဖြစ်ဌာနေတိုင်းသားကလေးငယ်တွေရဲ့ဘဝပိုကောင်းစားမယ်လို့ပြောဆိုခဲ့ပါတယ်။Shannon Dotson ဟာအခုခေတ်မှာ broom လို့လူတွေသိကြတဲ့ Yoru ဒေသကဌာနေတိုင်းသားအမျိုးသမီးတူဖြစ်ပြီးသူဟာ Healing Foundation ရဲ့ CEO လည်းဖြစ်ပါတယ်။သူတို့အဖွဲ့ဟာသူတို့ရဲ့လူမှုအတိုင်းဝိုင်းကနေသူတို့ရဲ့မိသားစုဝင်တွေစီကနေအတင်းအဓမ္မဖယ်ရှားမှုခံခဲ့ရတဲ့လူတွေရဲ့စိတ်ဒဏ်ရာနဲ့ပတ်သက်ပြီးအရေးဆိုကုသပေးတဲ့အဖွဲ့တစ်ခုဖြစ်ပါတယ်။
What was heartbreaking about the Stolen Generations was that it was tens of thousands of children that were removed and mostly for the sole reason of wanting to assimilate them into non-Aboriginal culture.
တကယ်ကိုရင်ကွဲရတဲ့အကြောင်းကတော့အဲ့ဒီလိုအခိုးခံရတဲ့ဌာနေတိုင်းသားကလေးထောင်နဲ့ချီရှိပြီးအများအပြားဌာနေတိုင်းသားရဲ့ရိုးရာမဟုတ်တဲ့ရိုးရာတွေနဲ့အတင်းဇသွင်းခံခဲ့ရခြင်းပဲဖြစ်ပါတယ်သူတို့တွေဟာသူတို့ရဲ့မိသားစုဝင်တွေနဲ့ရိုးရာရင်ကျင်းမှုတွေသူတို့ရဲ့ဘာသာစကားတွေနဲ့အတင်းအဓမ္မဝေးကွာခံခဲ့ရတာပါအဲ့ဒီကလေးတွေဟာအနိုင်ကျင့်မှုတွေခံစားခဲ့ရပြီးကြီးလာတဲ့အခါအခုထိသူတို့မိသားစုဝင်တွေနဲ့လုံးဝပြန်မတွေ့ရတော့တာတွေသူတို့ဘယ်ကနေဆင်းသက်လာသလဲဆိုတာတွေကိုမသိရတာတွေအများကြီးရှိတယ်လို့ပြောပါရယ်ကလေးတွေကိုပြစ်မှတ်ထားရတဲ့အကြောင်းရင်းကလည်းကလေးတွေဟာပြောရတဲ့အတိုင်းလှုပ်တတ်ကြသလိုသူတို့ရဲ့ရိုးရာရင်ကျေးမှုကိုလက်မခံတာတွေအလွယ်တကူဖြစ်သွားစေဖို့ပဲဖြစ်ပါတယ
် We have heard stories of families being told that either one of them have passed or that the children were told that their families didn't want them
ကျမတို့ကြားရလေရှိတာကတော့မိသားစုဝင်တူဦးဆုံးပါသွားလို့ဒါမှမဟုတ်သူတို့ရဲ့မိဘတွေကသူတို့ကိုအလိုမရှိလို့လူဖြူတွေရှိရာနေရာကိုရောက်လာရတယ်လို့ပြောတာကိုမကြာခဏကြားရလေရှိပါတယ်။အဲဒီလို Aboriginal နဲ့ Torres Strait Islander မိသားစုတွေကိုလူဖြူဇက်သွင်းတဲ့လောက်ရတွေဟာဆယ်စုနှစ်တွေတခုထက်မကကြာအောင်ဖြစ်ပွားခဲ့တာလို့ပြောသွားခဲ့ပါတယ်။အဲဒီခေတုန်းကအချက်လက်တွေမှတ်တမ်းတွေကိုကကောက်မွန်မွန်ထိန်းသိမ်းထားတာမျိုးတွေမရှိတဲ့အတွေ့အဲ့ဒီကလေးတွေကိုသူတို့မိသားစုဝင်တွေကနေဘယ်လိုဖယ်ရှားခဲ့တယ်လဲဆိုတဲ့သက်သေတွေနေပါပါတယ်။ဒါပေမဲ့ခက်မှန်းချက်အရ Aboriginal နဲ့ Torres Strait Islander ကလေးငယ်၃ယောက်နှုန်းမှ၁ယောက်နှုန်းလောက်မိသားစုဝင်တွေစီကနေအတင်းအဓမ္မဖယ်ရှားခံခဲ့ရတယ်လို့ခန့်မှန်းပြောဆိုကြပါတယ်။ကလေးငယ်ဘယ်လောက်ဖယ်ရှားခံရတယ်လဲဆိုတဲ့အရေးအတွက်မှာတေချာမှုမရှိပေမဲ့လည်းတေချာတာတစ်ခုကတော့အဲ့ဒီလိုအတင်းအဓမ္မဖယ်ရှားမှုတွေကြောင့် Aboriginal နဲ့ Torres Strait Islander လူမှုအတိုင်းဝိုင်းအတွင်းမှာအဲ့ဒီရဲ့ဒဏ်ရာဒဏ်ချက်တွေတည်ရောက်မှုတွေကိုဒီနေ့အထိခံစားနေရတဲ့အချက်ပဲဖြစ်ပါလေ။ဌာနေတိုင်းသားကလေးငယ်တွေဟာသူတို့ရဲ့မိသားစုဝင်တွေစီကနေဖယ်ရှားခံရပြီးနိုင်ငံတစ်လွှားကခရီးယန်ဘာသာဥဆောင်တဲ့နေရာတွေမှာနေထိုင်ခဲ့ရတယ်လို့ Miss Dodson ကပြောပါလေ
။ They were often referred to as dormitories or training centers. There were very strict rules around what the children could and couldn't do.These practices were happening sometimes from birth up to children that were in their teenage years.
အဲ့လိုနေရာကိုဘောရာဆောင်ဒါမှမဟုတ်တင်းနှံပို့ချတဲ့ center လို့ခေါ်ဆိုကြပါတယ်။အဲ့လိုနေရာမှာကလေးတွေဘာလုပ်ရမလဲ၊ဘာတွေမလုပ်ရဘူးဆိုတဲ့တင်းကျပ်တဲ့စည်းကမ်းတွေချမှတ်ထားပါတယ်။အဲ့လိုလုပ်ရတွေကကလေးငယ်မွေးဖွားချိန်ကနေဆယ်ကျော်တက်အထိဖြစ်ခဲ့တယ်လို့ပြောသွားခဲ့ပါတယ်။မောင်နှမတွေရှိရင်လည်းအတူတူနေခွင့်မပေးပဲခွဲခြားထားတာတွေလုပ်ပြီးတချို့နေရာမှာဆိုရင်ကလေးငယ်တွေကိုပဲလက်ခံတဲ့နေရာတွေလည်းရှိပါသေး။ဒီလိုလုပ်ရတွေဟာကလေးအပေါ်မှာပဲတည့်ရောက်တာမဟုတ်ပဲသူတို့ရဲ့မိသားစုဝင်တွေနဲ့သူတို့ရဲ့လူမှုအတိုင်းအဝန်တစ်ခုလုံးအပေါ်စိုးကြိုတည့်ရောက်မှုတွေဖြစ်ခဲ့ပါသေး။ Auntie Lorraine Peters ဟာ Camilo Roy နဲ့ Wally Wan လူမျိုးအမျိုးသမီးတူဖြစ်ပြီးသူဟာ1943ခုနှစ်အသက်၄နှစ်အရွယ်အလောက်မှာနယူးဆောက်သွေးပြည်နယ်မှာရှိတဲ့ဌာနေတိုင်းသားအမျိုးသမီးငယ်တွေကိုထားတဲ့ Kutamundra Domestic Training Home မှာနေထိုင်ခဲ့ရပါတယ်။သူမရဲ့ညီကို၂ယောက်ကတော့နာမည်ဆိုးနဲ့ကြော်ကြားတဲ့ Kinchila Aboriginal Boys Training Home ကိုပို့ဆောင်ခံခဲ့ရပါတယ်။ Auntie Lorraine ရဲ့အဆိုအရအဲ့ဒီနေရာကိုရောက်တာနဲ့သူတို့ကိုအဲ့ရတခုတနေ့တာလှုပ်ဆောင်ရမယ့်အလုပ်ကိုင်းတွေနဲ့ကိုးကွယ်ရဘာသာကိုပါ
Punishment was automatic if you forgot to be white. Our mantra in there was to be white, speak white, dress white, and act white. Until it was brainwashed into our head that black was bad.
လူဖြူဖြစ်ဖို့မိသွားတာနဲ့တပြိုင်တည်းကျမတို့အလိုအလျောက်အပြစ်ပေးခံရပါတယ်။အဲ့ဒီမှာရှိနေတဲ့ကာလပတ်လုံးကျမတို့ရဲ့မန္တရားကတော့လူဖြူဖြစ်လာရေးလူဖြူစကားပြောဆိုရေးလူဖြူလိုဝတ်စားဆင်ရင်ရေးနဲ့လူဖြူလိုပြုမှုနေထိုင်ခြင်းပဲဖြစ်ပါတယ်။ကျမတို့ခေါင်းထဲကိုလူမဲဖြစ်ရတာမကောင်းဘူးဆိုတာစိတ်ထဲစွဲနေအောင်ရိုက်သွင်းခဲ့ပါတယ်။မိမိကိုယ်ကို Aboriginal ဖြစ်တဲ့အကြောင်းတော့ပြောခွင့်မရှိပါဘူး။လေးနှစ်သမီးအရွယ်လောက်မှာအဲ့ဒီလိုအုံနောက်ဆေးကြောခံခဲ့ရတာဖြစ်ပါတယ်။ကြာလာတော့ဌာနေတိုင်းသားတွေရဲ့ရိုးရာပုံစံတွေကိုမေ့လျော့ပြီးတော့လူဖြူလိုပဲနေထိုင်လာကြပါတယ်။အဲဒီလိုနေရာမျိုးမှာပေးတဲ့ပြစ်ဒဏ်တွေကတော့အင်မတန်ကိုဆိုးဝါးတယ်လို့လည်းပြောပြခဲ့ပါတယ်။နောက်ဆယ်နှစ်အကြာမှာတော့ Auntie Lorraine ဟာလူဖြူမိသားစုဝင်တွေရဲ့အိမ်ဖော်ဖြစ်လာအောင်တင်နန်းတွေတက်ခဲ့ရပါတယ်။ဒီကနေ့မှာတော့သူဟာအဲဒီလိုအတင်းအမဖယ်ရှားခံရရာကနေအသက်ရှင်ကျန်ရသူတွေအတွက်အတန်တန်ဖြစ်လာပြီးအဲ့ဒီလူတွေအတွက်အရေးဆိုပေးတာတွေတူးချင်းစီနဲ့ကိုက်ညီတဲ့စိတ်ဓာတ်ရကူစားပေးတဲ့ Maromali Program ကိုဦးဆောင်သူလည်းဖြစ်ပါတယ်။အဲ့ဒီလိုစိတ်ဓာတ်ရကူစားမှုတွေမလုပ်ပေးနိုင်ရင်အဲ့ဒီစိတ်ဓာတ်ရတွေဟာနောက်မျိုးဆက်တွေအထိဆက်လက်လက်ဆင့်ကမ်းခံစားရတဲ့အတွက်ဖြစ်ပါတယ်။ဒီကနေ့အထိတချို့လူငယ်တွေဟာသူတို့ဘယ်သူဘဲဝါဖြစ်မှန်းမသိဘယ်နေရာဒေသကဆင်းသက်ခဲ့တယ်လဲသူတို့ဘာကြောင့်အခုလိုဖြစ်နေရတယ်လဲဆိုတာမသိရတဲ့လူတွေအများကြီးရှိတယ်လို့လဲ Auntie Lorraine ကပြောပါတယ
် It's a vicious cycle if we don't break it in our families it'll keep going but imagine the ones the survivors that don't have that support
အဲ့လိုဆိုရတဲ့တဏှာထဲမှာပဲလည်နေကြရတာပါကျမတို့ရဲ့မိသားစုဝင်တွေအတွင်းအဲ့ဒီလိုဆိုးကျိုးတဲရောက်မှုတွေကိုအဆက်မပြတ်နိုင်ရင်မကုစားနိုင်ရင်နောက်တစ်ဆင့်ဆက်လက်ပြီးဆိုးကျိုးထပ်ဖြစ်အောင်မှာဖြစ်ပါတယ်။အဲ့ဒီလိုဆိုးကျိုးတွေဖြတ်တန်းလာခဲ့ရတဲ့လူတွေမှာတစ်ချိန်ကဒီလိုဖေးကူတဲ့အစီအစဉ်တွေမရှိခဲ့သလိုသူတို့ရဲ့ကလေးတွေကိုဘယ်လိုကုစားလှုပ်ဆောင်သွားမလဲဆိုတာတွေလည်းမရှိခဲ့ဘူးလို့ပြောပြခဲ့ပါတယ်။သမိုင်းအရာ အဲ့ဒီလိုစိတ်ဒဏ်ရာခံစားခဲ့ရတဲ့လူတွေကိုကူညီပံ့ပိုးပေးတာနဲ့ပါခဲ့လို့အဲ့ဓာရီရဲ့စိတ်ဒဏ်ရာကိုကြုံရသူကိုယ်တိုင်တမကသူတို့ရဲ့ကလေးငယ်တွေဟာလည်းသူတို့မိဘရဲ့နာကျင်မှုတွေသူတို့အဖိုးအဖွားတွေရဲ့နာကျင်မှုတွေကိုကြည်ပြီးတော့သူတို့အပေါ်ကိုပါချိုးချိုးတဲအောင်မှုတွေဖြစ်နေရပါတယ်အဲ့ဒီလိုစိတ်ဒဏ်ရာကိုမျိုးဆက်အလိုက်ခံစားရတဲ့စိတ်ဒဏ်ရာ intergenerational trauma လို့ခေါ်တဲ့အကြောင်း Shannon Dawson ကရှင်းပြပါတယ်
We've had survivors talk about their own children because they didn't grow up in a loving environment. They didn't receive the support from parents that often children will have. They found it quite difficult to parent themselves. Some survivors have admitted that due to the trauma that they've experienced, they've sadly passed on that trauma to children of their own.
အဲ့လိုအတင်းအဓမ္မဖယ်ရှားခံရဖူးတဲ့လူတွေကသူတို့ရဲ့ကလေးတွေအပေါ်တည်ရောက်မှုအကြောင်းတွေပြန်ပြောပြကြပါတယ်။သူတို့ကိုယ်တိုင်ကချစ်ခင်ကျင်နာတဲ့အတိုင်းပိုင်းမှာမကြီးပြင်းလာရလို့သူတို့ကလေးကိုကျင်နာစွာဘယ်လိုထိန်းချောင်းရမလဲဆိုတာကိုလည်းမသိသလိုသူတို့ကိုပံ့ပိုးမဲ့သူတွေလည်းမရှိလို့ကလေးကိုကောင်းမွန်စွာထိန်းချောင်းရမှာအခက်အခဲကြုံခဲ့ရတယ်လို့ပြောပြကြပါတယ်။သူတို့ကြုံခဲ့ရတဲ့အတွေ့အကြုံမျိုးသူတို့ရဲ့ကလေးတွေခံစားရအောင်တဆင့်ထပ်လုံမိကြတယ်လို့လည်းပြောပြကြပါတယ်။အဲ့ဒီလိုနဲ့ဆိုးကျိုးတွေဟာနောက်မျိုးဆက်တစ်ခုကိုကူးဆက်သွားပြီးမျိုးတွေမြစ်တွေရဲ့မျိုးဆက်အထိဆက်လက်သေးဆောင်သွားခဲ့ကြတာဖြစ်ပါတယ်။အဲ့ဒီလိုစိတ်ဒဏ်ရာရဲ့ဆိုးကျိုးတဲ့ရောက်မှုတွေကိုကျမတို့ကမျိုးဆက်အလိုက်ခံရတဲ့စိတ်ဒဏ်ရာလို့ခေါ်ဆိုတဲ့အကြောင်းရှင်းပြခဲ့တာဖြစ်ပါတယ်။အဲ့ဒီလိုမျိုးဆက်အလိုက်ခံစားရတဲ့စိတ်ဒဏ်ရာတွေရဲ့သက်တေကိုကြည့်လိုက်မယ်ဆိုရင်မိသားစုအတွင်းပြိုကွဲမှုတွေအကျံဖဲ့မှုတွေမိမိကိုယ်ကိုတည်ကြံကြမှုတွေနဲ့စိတ်ထွက်ပေါက်တွေအရက်သေးစားတာတွေကိုမတန်တဆအသုံးပြုမှုတွေဖြစ်ပွားနေရတယ်လို့ပြောပါတယ်။အဲဒီလိုလူမှုအတိုင်းအဝိုင်းအတွင်းမျိုးဆက်လိုက်ခံရတဲ့စိတ်ဒဏ်ရာတွေကိုအဆက်ဖြတ်ဖို့အတွက်ကုစားမှုတွေလှုပ်ဆောင်နေကြပါတယ်
။ I think healing is something that looks different to different people, but we do know that survivors need to self-determine what that healing looks like for themselves.
ကုစားခြင်းလို့ဆိုရမှာတယောက်နဲ့တယောက်ကုစားမှုတွေကမတူညီကြပါဘူးဒါပေမဲ့အဲ့ဒီလိုခံခဲ့ရတဲ့လူတွေကိုယ်တိုင်ကကုစားမှုကဘလို့ရှိတယ်လဲဆိုတာကိုသိပြီးဒီဇိုင်းမှမှလှုပ်ဆောင်ဖို့တော့လိုအပ်ပါတယ်အဲ့ဒီလိုဖြစ်လာနိုင်ဖို့ကမိမိကဘယ်အဖွဲ့နဲ့တက်ဆိုင်မှုရှိတယ်လဲဘသူတွေနဲ့တည်တယ်လဲဆိုတာတွေကအရေးကြီးတယ်လို့ပညာရေးစနစ်မှာလည်းအမှန်တရားတွေရှိဖို့ကအရေးကြီးတယ်လို့ပြောဆိုသွားခဲ့ပါတယ်ကုစားခြင်းလို့ဆိုရမှာမိသားစုအနေအထားကိုပြန်လည်တည်ဆောက်ခြင်းလူမှုအတိုင်းအဝိုင်းကိုခိုင်မာအောင်ပြုလုပ်ခြင်းတို့ပါဝင်သလိုမိမိကိုယ်ကိုမိမိဘယ်သူဘဝဖြစ်ကြောင်းသိအောင်လုပ်ပြီးမိမိကိုယ်ကိုတန်ဖိုးထားမှုမိမိကိုယ်ကိုဂုဏ်ယူမှုတွေပြန်ရှိလာအောင်လှုပ်ဆောင်ခြင်းတွေပါဝင်တယ်လို့ပြောသွားခဲ့ပါတယ်
Looking at the connection to culture and connection back to country and language has also been a really big healing aspect for many survivors and their families to have thatSense of belonging and identity.
မိမိရဲ့ရိုးရာမိမိရဲ့ဒေသမိမိရဲ့ဘာသာစကားနဲ့ပြန်လည်ဆက်ဆံမှုရှိအောင်လှုပ်ဆောင်ခြင်းတွေကလည်းအဖြစ်ဆိုးကိုကြုံရတဲ့လူတွေနဲ့သူတို့ရဲ့မိသားစုဝင်တွေအတွက်ကုစားခြင်းရဲ့အစိတ်အပိုင်းကြီးတစ်ခုဖြစ်လာနိုင်ပါတယ်။အဲဒီလိုလှုပ်ဆောင်ခြင်းကနေသူတို့ဟာဘသူဘဝဘယ်ကနေဆင်းသက်လာသူတွေဖြစ်တဲ့အကြောင်းဆိုတာကိုပိုသိပြီးတော့ဆက်ဆံမှုတွေဖြစ်စေနိုင်ပါတယ်။ဒီအစီအစဉ်ကိုနားဆင်နေတဲ့သောရရှင်တွေကနေရာတစ်ခုခုနဲ့ဆက်ဆက်မှုရှိခြင်းတွေလူမှုအတိုင်းဝိုင်းတစ်ခုခုနဲ့ဆက်ဆက်မှုရှိခြင်းကဘလောက်အရေးကြီးတယ်လဲဆိုတာကိုသိကြမှာပါအဲ့ဒါတွေကကုစားမှုတွေဖြစ်စေနိုင်တယ်လို့ပြောသွားခဲ့ပါတယ်အဲ့ဒီလိုဖြစ်ရဆိုးတွေကိုကြုံတွေ့ခဲ့ရတဲ့လူတွေကလည်းသူတို့ရဲ့အတွေ့အကြုံတွေသူတို့ခံစားခဲ့ရတဲ့တမိုင်းကြောင်းဆိုင်ရာမတရားမှုတွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောဆိုတာမျိုးတွေလုပ်ဖို့လည်းလိုအပ်ပါတယ်Kuta Girls Home မှာနေထိုင်ခဲ့ဖူးတဲ့အမျိုးသမီးတွေဟာသူတို့ကြုံတွေ့ရတဲ့မတရားမှုတွေရှုပ်ထွေးလှတဲ့ကုစားမှုတွေကိုသူတို့နဲ့သူတို့မိသားစုဝင်တွေလုံနိုင်ဖို့2013ခုနှစ်တုန်းက Kuta Girls Aboriginal Corporation ဆိုတာကိုတည်ထောင်ခဲ့ပါတယ် Auntie Lorraine ဟာအဲ့ဒီနေရာမှာနေထိုင်ခဲ့ဖူးတဲ့အမျိုးသမီးတွေနဲ့အလုပ်အတူတူလုပ်ခဲ့ပါတယ်သူတို့တွေဟာအတူတကွနာကျင်ခဲ့ရလို့အတူတကွပဲကုစားနိုင်ဖို့ကြိုးစားနေကြတယ်လို့လည်းသူကပြောပါတယ်။ခုထမနေထိုင်ခဲ့ဖူးတဲ့အမျိုးသမီးတွေဟာတယောက်နဲ့တယောက်ပြန်ဆုံတွေ့ရတာကိုကြိုက်နှစ်သက်ကြတယ်လို့လည်းသူကပြောပြပါတယ်။
in circles and gatherings, you are creating the healing to happen right there, because that's all they want is each other. They talk about it, they heal from it by just yarning, sharing.
ဒီလိုဝိုင်းထိုင်တဲ့အခါဒီလိုစုယုံမှုတွေလောက်ကြတဲ့အခါမျိုးမှာကုစားမှုတွေကအဲ့ဒီလိုနေရာမျိုးမှာရှင်းနေတတ်ပါတယ်အကြောင်းရင်းကတော့သူတို့လိုချင်တာကအတူတူရှိခြင်းတယောက်နဲ့တယောက်နားလည်ခြင်းမျိုးဖြစ်ပါတယ်သူတို့ကြုံတွေ့ခဲ့ရတာတွေကိုပြောဆိုမျှဝေရကနေကုစားမှုရယူကြပြီးအတိတ်ကဖြစ်ရာတွေကိုပြန်လည်အောက်မေ့ပြောဆိုမှုများလေလေအတိတ်ကဖြစ်ရာဆိုးတွေကိုမြေပြောက်ဖို့လွယ်ကူလေလေပဲဖြစ်လာစေနိုင်ပါတယ်ခုထက်ကလည်းအဲ့ဒီလိုတွေးဆုံစုယုံမှုတွေဆက်ရှိနေဖို့အတွက်အကုန်ကြခံလုပ်ပေးတာတွေရှိပြီးအတွေ့အကြုံဆိုးတွေကိုဖလှယ်ရင်းဆုံးပါသွားတဲ့သူတွေအတွေ့ဝမ်းနဲ့ကြေကွဲရင်းနဲ့နေထိုင်လာကြတာဖြစ်တယ်လို့ပြောပြထားပါတယ်။နောက်ထပ်ကုစားမှုတစ်ခုကတော့ပညာရေးစနစ်ကနေကုစားခြင်းမျိုးဖြစ်ပါတယ်။အော်စတြေးလျမှာနေထိုင်သူအားလုံးကသမိုင်းမှာဖြစ်ခဲ့တဲ့မတရားမှုတွေကိုအားလုံးသိအောင်ပညာရေးစနစ်မှာဖော်ပြခြင်းအဖြစ်ကုစားမှုတွေဖြစ်စေနိုင်တယ်လို့လည်းအန်တီလိုရင်းကပြောပါရီ
The other side, like non-Aboriginal people, I would love to see them give their children a chance to learn the true history of this country and to dismantle systems. Dismantle them and start again.
ဌာနေတိုင်းသားတွေမဟုတ်တဲ့လူတွေအနေနဲ့သူတို့ရဲ့ကလေးတွေကိုတမိုင်းမှန်ကိုလေ့လာဖို့အခွင့်အရေးပေးပြီးတော့စနစ်ကိုဖြိုဖျက်သွားတာမျိုးတွေမြင်ချင်ပါတယ်အကြောင်းရင်းကတော့ချမှတ်ထားတဲ့မူဝါဒတွေဟာကျမတို့လူထာနေတိုင်းသားတွေအတွက်အင်မတန်ခွဲခြားရာရောက်ပြီးအဲ့ဒီလိုခွဲခြားမှုကိုအခြေခံတဲ့ policy တွေဖြစ်တဲ့အတွက်အဲ့ဒီစနစ်တွေကိုခြေဖြတ်ပြီးတော့အသည့်ပြန်လည်ရေးဆွဲတာမျိုးဖြစ်တာကိုမြင်ချင်တယ်လို့ပြောသွားခဲ့ပါတယ်လူတွေဝမ်းသာမျက်ရည်ကျခဲ့ရတဲ့ဖြစ်ရပ်တစ်ခုကတော့2018ခုနှစ်တုန်းကဝန်ကြီးချုပ် Kevin Rudd ကနေအခိုးခံရတဲ့မျိုးဆက်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုတောင်းပန်ကြောင်းပြောဆိုတဲ့ဖြစ်ရဖြစ်ပေါ်ခဲ့ပါတယ်။အဲဒီလိုအစိုးရရဲ့တောင်းပန်မှုကနေ Healing Foundation လို့အဖွဲ့အစည်းတွေတည်ထောင်ပြီးကုစားမှုတွေလှုပ်လာကြတာဖြစ်တယ်လို့အဲဒီအဖွဲ့ရဲ့ CEO Shannon Dodson ကပြောပါရီ
။ Our organization is really advocating for a national healing package ensuring that remaining justice that needs to be seen for stolen generation survivors happens before sadly any more survivors pass away
ကျမတို့အဖွဲ့ကတော့နိုင်ငံတော်မှာကုစားမှုတွေဖြစ်ပေါ်ဖို့အရေးဆိုပေးတာဖြစ်ပြီးအခိုးခံရတဲ့မျိုးဆက်တွေတချို့အသက်ရှင်လက်ရှိနေတဲ့ကာလအတွင်းမှာသူတို့မြင်ချင်တဲ့တရားမျှတမှုတွေရရှိဖို့အရေးဆိုလှုံ့ဆော်လျက်ရှိတယ်လို့ပြောသွားခဲ့ပါတယ် Healing Foundation ကစိတ်တန်ရာခံစားနေရတဲ့လူတွေကိုတိနာလေတဲ့တဲ့ကြီးကေဟာဆောင်းရှောက်ရေးစင်တာတွေရှိလာဖို့မျိုးဆက်အလိုက်စိတ်ဒဏ်ရာတွေမခံစားရအောင်အခိုးခံရတဲ့မျိုးဆက်တွေကိုကောင်းမွန်တဲ့ကူညီပံ့ပိုးရေးစနစ်တွေထားရှိပေးဖို့တောင်းဆိုထားပါတယ်။ဩစတြေးလျတစ်ခုလုံးအနေနဲ့အခိုးခံရတဲ့မျိုးဆက်ရဲ့အတွေ့အကြုံတွေကိုနားထောင်ပြီးသူတို့ကိုကူညီပံ့ပိုးခြင်းအပြင်စစ်မှန်တဲ့ကုစားမှုတွေဖြစ်ပေါ်နိုင်ပါတယ်။Australia Explain အစီအစဉ်ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဒီဆောင်မကိုမလေးစာကမ်ပယိုနီနဲ့ Rachel Knowles တို့ရေးသားထားတာဖြစ်ပါတယ်။ Australia Explain ရဲ့ Managing Editor ကတော့ Rosa Germian ဖြစ်ပြီးကျမကတော့မူလှိုင်းသိမ့်ဖြစ်တဲ့အကြောင်းပြောရင်းနဲ့အားလုံးကိုကျေးဇူးတင်ပါတယ်ရှင
်။ SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်ပါတယ်။နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
်။ SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like, မျှဝေမှတ်ချက်ပေးပါ။